အမေရိကန်အစိုးရရဲ့မြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်မစ္စတာဒီရက်မစ်ချဲဟာမြန်မာအစိုးရနဲ့ထိတွေ့ဆက်ဆံဖို့ပထမဆုံးခီးစဉ်ဖြစ်မြန်မာနိုင်ငံကိုရောက်နေပါတယ်ဒီနေ့တော့အာဏာရဝန်ကြီးတွေလွှတ်တော်အမတ်တွေနဲ့တွေ့ဆုံခဲ့ပါတယ်နောက်ရက်တွေမှာတော့လူထုခေါင်းဆောင်တွေအတိုက်ခံအဖွဲ့တွေနဲ့တွေ့ဖို့အစီအစဉ်ထားပါတယ်ဒါကြောင့်သူ့ကြိုးပမ်းချက်ပေါ်နိုင်ငံရေးခေါင်းဆောင်တွေကအကောင်းမြင်နဲ့ကြည့်ရှုပြီးညှော်လင့်ချက်ထားတာတွေတွေ့ရပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘိုအလုံးမှုဆောင်အဖွဲ့ဝင်ဦးဝင်းတင်ကအမေရိကန်အစိုးရအနေနဲ့မြန်မာရေးဆောင်ရွက်တဲ့အခါမှာအထူးကိုယ်စားလှယ်တယောက်ခံထားဖို့ကိစ္စကိုသူတို့အနေနဲ့2009ခုနှစ်ကတည်းကတိုက်တွန်းခဲ့တာလို့ဆိုပါတယ်။ဒါကြောင့်ဦးဝင်းတင်ကမစ္စတာဒီရက်မစ်ချဲခီးကနေအကျိုးတစ်ခုခုထွက်ပေါ်လာနိုင်တယ်လို့အခုလိုခံမှန်းပါတယ်
။ကျွန်တော်အမြင်ကတော့အဝိုင်းရှိခြင်းအပြင်တစ်ဖက်အမေရိကန်အစိုးရနဲ့ဒီမြန်မာအစိုးရကြားထဲမှာဆက်ဆံရေးကောင်းတဲ့သဘောမျိုးဖြစ်လာအောင်လုပ်တာပဲလို့ကျွန်တော်ယူဆတာပေါ့။ဒါတစ်ခုပေါ့။အခုခိုင်းတယ်မစ္စတာမီရှယ်လာသူကအစားအစီပိုင်းကအဲ့တော့တင်းစကားတွေတက်တယ်အဲ့တော့သူကလည်းငိုရဲกว่าဒီနိုင်ငံရေးဝန်ကြီးဌာနမှာသူလက်ထောက်နိုင်ငံရေးဝန်ကြီးအဆင့်နဲ့လှုပ်လာခဲ့ပြီးတော့တဏ္ဍာန်တွေ့ကြုံပြီးလဲအများကြီးများတဲ့လူဖြစ်မယ်လို့ကျွန်တော်နားလေတယ်အဲ့ဒီအတွက်လည်းအလွန်ကောင်းတယ်လို့ကျွန်တော်ယူဆပါတယ်ဟိုတပည့်အချက်ကတော့ကိုယူကြည့်တာပါလို့ဆိုတော့သူတို့ဒီအမေရိကန်ဆိုတာကဒီဟာနဲ့ပတ်သက်ပြီးတော့တော်တော်ကိုချင်းချင်းချင်းနဲ့စောင့်ပြီးတော့ကြည့်ပြီးတော့မှလှုပ်တာတော်တော်အခုဒီဟာမှာဒီဥပဒေရှင်နဲ့ဒေါ်သန်းကြီးတို့ဆုံးကိုတည်ပြီးတော့မှသူ့ကိုခန္ဓာလေးသူ့ဘဝကြီးလာတဲ့ကိစ္စကြီးပေါ်လာတာဆိုတဲ့အခါကျတော့သူ့ဘဝကြီးလာတာလက်လက်ချီလို့လာတာမဟုတ်ဘူးသူ့မှာတရင်းတို့ဘာလို့အချက်လက်တို့သူ့နဲ့အဆက်ဆံတို့အဆက်တွေတို့နဲ့ချီးပီးတာပုံစံကိုအခြေပြုပြီးတော့လာတာဆိုတဲ့အခါကျတော့ကျွန်တော်ထင်တယ်အကျိုးဖြစ်ထူးမှုကြီးမပေါ်ပေါ်ပဲနဲ့တော့လက်လက်ချီလို့ပြန်သွားမယ်အနေထားမျိုးမရှိပါဘူးကောင်းတဲ့အနေထားမျိုးရှိမယ်လို့ပဲကျွန်တော်ယူဆပါတယ်
အမျိုးသားလွတ်တော်ကိုယ်စားလှယ်တူဖြစ်တဲ့ဒေါက်တာအေးမောင်ကလည်းမစ္စတာမစ်ချဲခရီးကနေနိုင်ငံအကျိုးဖြစ်လာနိုင်မယ်လို့ခန့်မှန်းပါတယ
်။အခုကပြည်ထောင်စုလည်း geopolitics အပြင်ပြန်ကြည့်ရင်ဗမာပြည်ကြီးဟာအင်အားကြီးနိုင်ငံနှစ်ခုကြားမှာလို့ရှိတယ်လေ။ဒီဘက်ကဟိုမလက္ကာချောင်းကွင်းတို့ဒီအိန္ဒိယသမုဒ္ဒရာရဲ့အရေးပါမှုကလည်းတော်တော်လေးအရေးပါလာပြီလေ။ဆိုတော့ကျွန်တော်ထင်တယ်ဟိုစီးပွားရေးနိုင်ငံရေးအားလုံးဟာဗမာပြည်ရဲ့တည်ရှိနေမှုကလည်းအရှိတောင်ပါချာမှာတကယ့်နေရာမှာရှိတာပေါ့။ဆိုတော့ကျွန်တော်ထင်တယ်အမေရိကန်ကလည်းဗမာပြည်ကြီးကိုမိတ်ဆွေနိုင်ငံဖြစ်လိုလားပါတယ်ဗမာပြည်ရဲ့ဟိုးတုန်းကချင်းသုံးခဲ့တဲ့တချို့ policy တွေနဲ့အမေရိကန်ဆိုရဲ့ policy ဟာအထက်ဆိုင်မှုရှိချင်မှရှိမယ်လေအဲတော့အခုချိန်တွေကတော့အမေရိကန်ဆိုရဘက်ကပေါ့နော်ဟိုကျွန်တော်တို့ကြားတာကဟို Terror State Club သုံးတယ်လို့တို့ရဲဆိုတော့အခုကတော့ဆိုရဖွေးကလည်းပဲဗမာပြည်တော့လက်ရှိကျွန်တော်တို့မြန်မာနိုင်ငံရဲ့ဟိုနိုင်ငံရေးပြောင်းလဲမှုရဲ့ဥပဒေရေးရာကျင့်သုံးလာတဲ့ချိန်တွေကိုဟိုသူတို့ဟိုလိမ့်လျောနိုင်တဲ့အခြေအနေတစ်ခုရောက်လာပြီးသူတို့ပြန်ပြီးခဲ့တဲ့ကလာလေးကဒေါ်ဆန်းစုကြည်နဲ့နော်သမနာကြီးတွေ့တယ်ပွန်လဲမှုကိုပြရဲနော်တတူရဲ့တာဝန်ဝတ္တရားတွေကိုလည်းနိုင်နိုင်နေနေလောက်တော့မဲ့အခြေအနေပေါ်လာတဲ့အခြေအနေကိုသူတို့လည်းကြားမှာပါဆိုဒီကလာမှာလာရဲဆိုတဲ့ခါကျတော့ကျွန်တော်တို့အမေရိကန်ဆိုရနဲ့ကျွန်တော်တို့မြန်မာနိုင်ငံဆိုရတဲ့ရှစ်သွားမဲ့နော်ဒါဆက်ဆံရေးဟာအမြဲတမ်းကောင်းလာမဲ့သဘောကိုပြပါတယ်။အဲအဲ့ဒါကြောင့်မလို့လေဒက်နီရှိကလည်းနောက်ဒါမျိုးနော်တွေ့ဆုံကလေးတွေထပ်လုပ်ဖို့အတွက်နော်တွေ့ဆုံကလေးတွေရှိလာနိုင်ပါတယ်
။အပြောင်းလဲဟာဒေါ်ဆန်းစုကြည်သဘောထားပေါ်မှာလည်းမူတည်နေတာရှိတယ်လို့ဦးဝင်းတင်ကသုံးသပ်ပါတယ်
။ဒီအကြဆုံးကတော့ဒေါ်ဆန်းစုကြည်ပေါ်မှာတည်ပါပဲ။ဒါဆိုအမေရိကန်ဆိုရလို့ဘာလို့ဒီကနေ့ဆိုရနေတာကျွန်တော်မြင်ရတယ်ဒေါ်ဆန်းစုကြည်အပေါ်မှာသွားတည်တယ်။ဒေါ်ဆန်းစုကြည်ရဲ့အယူဆဒေါ်ဆန်းစုကြည်ရဲ့ချက်တီချက်ပေါ်မှာသွားတည်မှာဆိုတော့အခုမစ္စတာမစ်ချဲလာတဲ့ခါမှာဒေါ်ဆန်းစုကြည်နဲ့တွေ့တဲ့ခါမှာဒေါ်ဆန်းစုကြည်နဲ့ဆွေးနွေးချက်တီပေါ်မှာတည်ပြီးတော့လဲရှင်ပြည်ပြောင်းလဲတွေကအများကြီးပေါ်ပေါက်မယ်လို့ဆိုပါတယ်။အဲ့တော့အကျိုးတရားဖို့တော့အများကြီးရှိလိမ့်မယ်။ကောင်းတဲ့အလားလာတွေပေါ်လိမ့်မယ်လို့ကျွန်တော်အဲ့ဒါတွေဆိုပါတယ
်။အမေရိကန်နဲ့မြန်မာအစိုးရပြည်လည်ရေးဟာတကယ်ဖြစ်လာနိုင်စရာရှိမရှိဒေါက်တာအေးမောင်ကိုမေးကြည့်တော့
ဟိုတော့မုန်းပြာကြီးမှမဟုတ်တာဟိုကျွန်တော်တို့ကစာကျွန်တော်ဒီနိုင်ငံတို့အကြီးကြီးတွေလို့သဘောထားမှာပါဗီယက်နမ်ကြီးတောင်ဗျာဟိုနှစ်ပေါင်းများစွာနော်လက်နက်ဆွေးကင်ကြီးသူတေကိုသေးတိတ်နေကြတာပဲအခုတော့ဗီယက်နမ်စီးပွားရေးဖွံ့ဖြိုးဖို့တော့အမေရိကန်အဓိကပံ့ပိုးတဲ့သဘောအပိတ်တဲ့သဘောဖြစ်နေပြီလေအဲ့လိုပဲတရုတ်ကြီးနဲ့ခုနလိုနော်ဒါဟိုအမေရိကန်ကလည်းဒီစီးရေးကာလာတော့ကဆိုတော့လေးကိုဟိုရှေ့နောက်ရှိမှာပေါ့နော်အဲ့တော့ခုကစီးပွားရေးဆိုတာမျိုးကအဓိကလေစီးပွားရေး policy ထုတ်ဖို့တဲ့ democracy ကိုအဓိကနော်ဘလို့ချင်းနေရှိကြတဲ့ဆိုတာတိုင်းတာတဲ့ကလူခွင့်ရေးဆိုတာလာတာပေါ့အဲ့တော့ကျွန်တော်တို့ထင်ပါတယ်ဒီဆက်ဆံရေးဟာကောင်းလာနိုင်တယ်ဒီဘက်ကလည်းနော်နိုင်ငံတကာဆက်ဆံနိုင်လောက်အောင်ဥမာဒီလူခွင့်နဲ့ပတ်သက်တဲ့ဥစ္စာတွေလည်းကျွန်တော်ထင်တယ်တော်တော်လေးကြိုးပမ်းကြောင်းကြောင်းနေနော်အဲနောက်ပိုင်းကာလတွေမှာနိုင်ငံရဲ့အကျဉ်းသားလို့တစ်ဖက်တစ်ခါသုံးလုံးထားတဲ့ဟိုဝေါ်ဟာရာရှိတဲ့ပုံကိုယ်တွေပေါ့ဗျာလူကြီးချင်းတဲ့ပုံကိုယ်တွေပေါ့ကလည်းကျွန်တော်ထင်တယ်နော်ဒီရာပြည်ကြောင်းတွေအကုန်လုံးဟိုဖြစ်လာနိုင်ပါတယ်အဲ့ဒါတွေအကုန်လုံးကလည်းအမေရိကန်နဲ့ဆက်ဆံရေးပုံမှာလည်းဟိုကြောင်းများဟန့်နိုင်ပါတယ်
အမေရိကန်အစိုးရရဲ့မြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်ခီးနဲ့ပတ်သက်ပြီး နိုင်ငံရေးခေါင်းဆောင်တွေရဲ့သုံးသပ်ချက်နဲ့အမြင်တွေပါခင်ဗျာ